ုနှစ်ဩဂုတ်လကစတင်ခဲ့တဲ့တရုတ်ရဲ့မဲခေါင်ဒေသအွန်လိုင်းရာဇဝတ်ကိုင်ရှင်းလင်းရေးဟာအရှိန်ကောင်းနေစေဖြစ်ပြီးဒီထဲမှာရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုတ်ချွခွင့်ရဒေသရဲ့ထိပ်ပိုင်းကောင်းဆောင်တွေဟာအဓိကပြစ်မှတ်တွေဖြစ်နေပါတယ်။တရုတ်ဖူချင်းပြည်နယ်ချုံချင်းမြို့ကရဲဌာနတွေဟာကိုကန့်ဒေသရဲ့အဓိကကောင်းဆောင်၁၀ရောက်ကိုတနင်္ဂနွေနေ့ညကစုငွေအမြောက်အများနဲ့ဖန်ဝရံထုတ်ခဲ့တယ်လို့အနောက်နိုင်ငံကြီးတွေကလည်းအွန်လိုင်းရာဇဝတ်မှုပါဝင်ပတ်သက်သူတွေကိုအရေးယူတန်းခတ်မှုတွေလှုပ်လာပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုငိမ့်ချင်းအေးကပြောပြပေးပါမယ်ရှင
်။ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသကိုထိန်းချုပ်ခဲ့တဲ့အဓိကကောင်းဆောင်ပိုင်း၁၀ရောက်ကိုအွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်ဆက်တဲ့တရားခဏနေဖြစ်တရုတ်ရဲဌာနကဒီဇင်ဘာ၁၀ရက်ကဖန်ဝရံထုတ်ခဲ့ပါတယ်။ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသရဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေတွင်းထွက်တင်ရန်ဇာတ်ကာစီနိုလောင်းစားနဲ့အိမ်ချမ်းမြေလုပ်ငန်းတွေကိုပယ်မိသားစုဝေမိသားစုချိုမိသားစုနဲ့နောက်ထပ်အငယ်ဆုံးချိုမိသားစုကထိတ်ချုပ်ထားတာပါဒီမိသားစု၄ခုဟာတရုတ်အစိုးရနှိမ်နင်းနေတဲ့အွန်လိုင်းရာဇဝတ်လုပ်ငန်းတွေကိုလောက်ကင်ဒေသမှာခြေကုပ်ယူပြီးထိတ်ချုပ်ခဲ့တာလို့တရုတ်သတင်းတွေကရေးသားကြပါတယ်ပယ်မိသားစုက၃ဦးဝေမိသားစုက၃ဦးပထမချိုမိသားစုက၃ဦးနဲ့ရှီလောက်ဖာစုစုပေါင်း၁၀ရောက်ကိုအမေရိကန်ဒေါ်လာ14,000ကနေ9,000နဲ့ညီမျှတဲ့စုငွေကိုထုတ်ခဲ့တာပါရှီလောက်ဖာကတော့အွန်လိုင်းရာဇဝတ်လုပ်ငန်းတွေကိုအသက်ထမှန်ရွှေပြောင်းတည်ထောင်နေတယ်ဆိုတဲ့ဆွတ်ဆွတ်ချက်နဲ့ဖာရန်နဲ့ထည့်ခဲ့ပါတယ်။စစ်ကောင်စီအာဏာသိမ်းတဲ့2021ခုနှစ်နောက်ပိုင်းမှာဒိန်းရောင်းဝယ်မှုတွေအွန်လိုင်းရာဇဝတ်မှုလုပ်ငန်းတွေဟာမြန်မာနိုင်ငံမြောက်ပိုင်းဒေသမှာခြေကုပ်ယူပြီးကြီးထွားလာပါတယ်။တရုတ်နိုင်ငံသားတွေထဲထဲဝင်ပါဝင်နေတဲ့အွန်လိုင်းငွေလိမ်ကိန်းတွေကိုရှင်းလင်းဖို့ဩဂတ်လကုန်ပိုင်းကစပြီးတရုတ်ကမြန်မာစစ်ကောင်စီနဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့အစုကိုဖိအားပေးခဲ့တာပါ။လက်ရှိမှာတော့တရုတ်အနေနဲ့ဒီကိစ္စတွေမှာသူဖြစ်ချင်တဲ့အနေအထားတစ်ခုကိုရောက်ရှိနေပြီလို့ပြောလို့ရနိုင်ကြောင်းတရုတ်မြန်မာအရေးလေးလာသုံးသပ်သူဦးသားစွန်းနိုင်ကပြောပါတယ
်ချစ်ကောင်ကြီးခံထားတဲ့ကိုဗန်အုပ်ချုပ်ရေးကူဟုတ်ခါပါလေသူတို့ကြားတဲ့အခါကျတော့ဒီကဖန်ဝင်ရမယ်ဆိုတာအဲဒီကိစ္စတွေကတော့ဒီနဲ့ဒီလူအစုကိုမိုင်းလာတယ်ကဆက်ဆက်ပတ်သက်နေတဲ့အခါကျတော့သူတို့ကိုရှောင်ခိုင်းတာတော့ဟုတ်တယ်အဲလိုပါလေဆန်တဲ့လူတွေကတော့ကျုပ်ကြီးကိုအကုန်ပို့ပေးကြတာပြီးတော့ပြောလို့ရှိရင်အဲ့ဒီကိစ္စကစကားစအိတ်ရဲနမှုကြီးရဲ့ကိစ္စပါစကားစလုံးဝမရဘူးတောင်းလို့မရဘူးအဲစကားစသူ့နေရမှာရှိတဲ့လူကြီးရှင်မရလို့ရတော့အဲတော့စကားစလည်းလုတ်ကန်ပြီးတော့သူမူဆေကဒီစံပြန်ဖို့ပြည်ဒီကျန်တဲ့လူငယ်နဲ့ပတ်သက်နေတဲ့3,000ကျော်ရှိတယ်ဆိုတော့လည်းဒါလည်းမနည်းပါဘူးအဲဆိုတော့ဒီလူငယ်နဲ့ပတ်သက်လို့တော့ပြည့်ရည်ဖီအားကိုရှိကောင်းစီလေလျောရပဲယူလူရဲ့စီလေလျောရတာသူကပုတ်ကလည်းအဲ့ဒီတိုင်းအဲ့တော့အဲ့ဒီကိစ္စကြီးမှာသူကသူ့လူချင်းတော့ခီတီရဲ့မျိုးလွတ်လွတ်ရတဲ့အနေအထားကိုရောက်ရှိပြီးပါတယ
်လူကုန်ကူးမှုတွေအပါဝင်အွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်ဆက်ပြီးပယ်မိသားစုရဲ့အထူးယုံကြည်ရတဲ့ညီမိသားစုဝင်၄ယောက်ကိုလည်းတရုတ်ရဲတပ်ဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလတဲ့လာလူဖာမရန်ထုတ်ခဲ့ပါတယ်မြန်မာစစ်ကောင်စီကညီမိသားစုဝင်၃ယောက်ကိုစွဲပြောင်းပေးခဲ့ပြီးမိသားစုရဲ့အခြေခဲ့ဖြစ်တဲ့မိလျှောက်ချံကတော့ဖန်စီချိန်မှာကိုကိုကိုအဆုံးစီရင်ခဲ့တယ်လို့မြမဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ရှမ်းမြောက်ပိုင်းကနေတခြားနေရာတွေကိုတိမ်းရှောင်သွားတဲ့တရုတ်အွန်လိုင်းရာဇဝတ်လုပ်ငန်းတွေလည်းအများကြီးရှိပါတယ်။ဒီထက်မှာရှမ်းပြည်နယ်မြောက်ပိုင်းကတက်ချလိတ်မြို့လည်းပါပါတယ်။တက်ချလိတ်ကမှတော့တရုတ်ရဲတွေကိုယ်တိုင်စတိုက်ဝင်ရောက်ဖန်စီနေတာတွေ့ရှိရကြောင်းဒေသခံတူက VOA ကိုပြောပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံသားတွေကတော့တချို့နေရာတွေမှာအသွားလာမပြတ်ရှိနေကြောင်းလည်းသူကပြောပါတယ်။
给你那个还有说后边所以已经拉了你了只要拉盘你啊就会都拍了然后加油然后这个地方给我们给你来拍了下架然后没有帮我们来那个不用我们那样就会让没有拍了那位第二个钱啊第二个就是还有那位他是都是同样的都是同样的都是那么他们那些被他们会要的那些
那个的出发来的 online 亚洲的那些嘛不帮包围没办法မြန်မာနိုင်ငံထဲမှာအခြေချတဲ့တရုတ်အွန်လိုင်းတွေနဲ့ဆက်ဆက်တဲ့နေပေါ်အမျိုးသားတူးနဲ့အမျိုးသမီးတူးကိုဖမ်းဆီးမိခဲ့တယ်လို့နေပေါ်ရဲတပ်ဖွဲ့ကတနင်္လာနေ့ကပြောပါတယ်။အင်္ဂလန်၊အမေရိကန်နဲ့ကနေဒါသုံးနိုင်ငံကလူကုန်ကူးမှုအွန်လိုင်းလိမ်လည်မှုတွေနဲ့ဆက်ဆက်တဲ့အာရှနိုင်ငံသား၉ယောက်ကိုအရေးယူပိတ်ဆို့လိုက်တယ်လို့လည်းတောက်ကြာနေ့ကထုတ်ပြန်ထားပါတယ်။ဒီထဲမှာလာအိုရွှေတရိတ်ကအထူးစီးပွားရေးဆောင်မှာအွန်လိုင်းငွေလိမ်လုပ်ငန်းတွေလောင်းကစားရုံတွေလုပ်နေတဲ့တရုတ်နိုင်ငံသားရှောင်းဝေပါဝင်တယ်လို့သူနဲ့အကျိုးတူပူးပေါင်းနေသူတွေလည်းပါဝင်ပါတယ်သူတို့ကိုအမေရိကန်ဗန်ဒိုင်းဌာနက2018ခုနှစ်မှာငွေကြေးခွာချမှုနဲ့ပိတ်ဆို့အရေးယူခဲ့ပါတယ်နောက်တစ်ယောက်ကတော့တရုတ်နိုင်ငံသားရှီဆန်ချန်ဖြစ်ပြီးသူကတော့မြန်မာနိုင်ငံအွန်လိုင်းလုပ်ငန်းတွေအတွက်လူရှာပေးတဲ့အလုပ်ကိုအဓိကလုပ်ကင်ခဲ့တာပါ သူကတော့လူကုံကူးမှုနဲ့ဆက်ဆက်ပြီးရေးယူခဲ့တာဖြစ်ပါတယ်။တန်တဲ့သူတွေကတော့မြန်မာစစ်ကောင်စီလက်အောက်ခံကရင်နယ်ခြားဆောင် BGF တပ်ရဲ့ခေါင်းဆောင်စောချစ်သူနဲ့လက်အောက်ခံနှစ်ယောက်ဖြစ်ပါတယ်။သူတို့ကတော့ကရင်ပြည်နယ်ရွှေကုတ်ကိုမြို့သစ်စီမံကိန်းတွေကတရမဝင်စီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်ပြီးရေးယူခဲ့တာပါ။ကမ္ဘာကုလသမဂ္ဂကတော့မြန်မာနိုင်ငံတွေကအွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအနည်းဆုံးလူပေါင်း300,000လောက်အရမစိတ်ခိုင်းခံနေရတယ်လို့မကြာသေးခင်ကထုတ်ပြန်ထားပါတယ်။ဒီအစိုးရကလည်းမကြာသေးခင်ကပဲအွန်လိုင်းရာဇဝတ်သား300,000ကျော်ကိုဖမ်းဆီးမိတယ်လို့ပြောပါတယ်။အွန်လိုင်းလုပ်ငန်းတွေနဲ့မြန်မာဒီမိုကရေစီရေးအတွက်တိုက်ပွဲဝင်သွားမယ်လို့ပြောထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဟာရှမ်းမြောက်မှာစစ်ပွဲတွေဆင်နွှဲနေစေဖြစ်ပါတယ်ညာ။